စံပုံတော်နဲ့ခြေတီထားတဲ့လမ်းတာယာရွှေတီတာတောင်တော်ကုန်စတဲ့နေရာတွေမှာဒေသခံတွေကိုစီးဥထွေဆောင်စီကအကြမ်းဖက်ချုပ်ခွင့်ခဲ့ပြီးဒေသခံတွေရဲ့စာဝန်တွေဟာစိုးရိမ်စရာရှိလာပါတယ်။ဒီအခြေအနေကပြည်ရင်းရွှေပြောင်းမှုကိုဥတီလာပြီလို့သိသိညညတော့တပ်မကများအဖွဲ့ချုပ်ကဒေါက်ခင်မျိုးချစ်ကပြည်ဝေးကိုပြောပါတယ်။
အခုပြန်တဲ့လူတွေအနေနဲ့ကြားပြန်တော့လေဟိုမှာရောဘယ်လောက်ထိသူတို့အတွက်လောက်ခံဆန္ဒကသူတို့မပေးနိုင်မလဲပေါ့အရင်ရှင်းမှာတစ်ဖြည်းဖြည်းဒီဟာကြာလာတဲ့နေ့အားလုံးကတော့အဖြစ်မကြည့်တာလေပို့ပြီးဒုတိယတွေကပို့များလာတာလေဒါမျိုးတွေဖြစ်လာတယ်လူကတော့လေဟိုစားချမင်းမဆောက်လည်းမနေနိုင်ဘူးအတက်ရှင်ကြီးဒီမှာကာလပတ်လုံးကတော့သူရှင်တန်မှုတွေညီပေါင်းဆောင်တွေဆင်းလာတာဆိုတော့သမှုဆောင်တွေကအလုံးမဖြစ်တော့ဘူးလို့တွေးလာတဲ့ခါမှာတခြားငွေရမယ့်လမ်းကြောင်းတစ်ခုတော့ဆင်းလာကြမှာပေါ့နော်ခုနစိုက်ပျိုးရေးတို့တော်တကောင်နောက်တစ်ခါတခြားလုပ်ငန်းတခုကျွန်တော်တို့မနေနိုင်တဲ့ဘာလုပ်ငန်းပေါ်လာအောင်မလဲမသိဘူးပေါ့နော်။ဒါမျိုးတွေဖြစ်လာမှာပေါ့
။ကိုဗစ်ကြောင့်စီးပွားရေးရိုးရိုးနေတဲ့မြန်မာနိုင်ငံဟာစစ်အာဏာသိမ်းမှုကြောင့်နောက်ဆက်တွဲဖြစ်လာမယ့်အစအစာပြုလုပ်မှုတွေစိုးရိမ်စရာဖြစ်လာကြောင်းကမ္ဘာစံတမ်းရေးခါပြုလုပ်မှုအစီအစဉ် WFP ကသူ့ရဲ့မြန်မာပြည်ထောင်စုညွှန်ကြားမှုစတီဖန်အန်ဒါဆန်ရဲ့ပြောဆိုချက်ကိုကိုးကားထုတ်ပြန်လိုက်ပါတယ်။ဒီမိုကရေစီပြန်လည်ရရှိဖို့တပေးပေါက်နေတဲ့နိုင်ငံဝန်ထမ်းတွေလက်မောက်ထွက်ဆန္ဒပြနေသူတွေကြောင့်ဒါစနစ်ဒီကုန်စည်စစ်စစ်မှုတွေနိုင်ငံတကာထောက်ပံ့ရေးအစီအစဉ်တွေပါရပ်တန့်ပေါ်ပါတယ်။ဒါဟာစစ်အစိုးရကိုဥတီတက်ခိုက်တာဖြစ်ပေမဲ့ထိခိုက်ရှလွယ်အခြေခံလူဒန်းစားနဲ့အခက်အခဲတွေစတင်ရင်ဆိုင်နေရာကြောင်းဒီထုတ်ပြန်ချက်မှာရေးသားထားတာပါ
။ဒီဝိုင်းချင်းကြီးကတော့ကျွန်တော်ချင်းနေလောလောဆယ်ဖြစ်ပြနေတဲ့အခြေအနေရဆိုတော့ဒီဝိုင်းချင်းကြီးတော့ဒီဝိုင်းချင်းကြီးကတော့ကောင်းမှုတော့ခဲရင်မှာပါတကယ်ကြီးနေနေပဲကြည့်ကြည့်တုံ့လုံးမှုနေနေပဲကြည့်ကြည့်ဟာပဲကြည့်ကြည့်ပါလေတိတ်ပြီးတော့အချိန်ကြီးကတော့ပေါင်းမှုကတော်တော်ခက်ပါလေ
ပြည်တော်စုစီးအစည်းချုပ်လုပ်ခဲ့သူဥမော်တန်ပြောပြသွားတာပါနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ရဲ့အချက်အလက်အရဆိုရင်ဖေဖော်ဝါရီလအတွင်းဒီတွင်းမှာလုပ်ငန်းတက်180ကျော်ပဲမှတ်ပုံနေကြပါတယ်နောက်ရှင်ကြည့်မယ်ဆိုရင်ပြီးခဲ့တဲ့ဇန်နဝါရီလနဲ့2020ဖေဖော်ဝါရီလမှာမှတ်ပုံတင်ခဲ့တဲ့လုပ်ငန်းတက်ပေါင်း1400ဝန်းကျင်ရှိခဲ့တာပါဒါဟာနိုင်ငံရေးမတည်ငြိမ်တဲ့အခြေအနေမှာလုပ်ငန်းစတင်ဖို့ဆန္ဒမရှိဘူးဆိုတာပြသနေတာဖြစ်ကြောင်းပြပသတင်းဌာနတွေကရေးသားကြပါတယ်ကိုဗစ်ကရောက်ထားဖို့စ조사နေတယ်မှာစစ်အာဏာသိမ်းမှုကြောင့်အကျိုးဆက်အနေနဲ့ရှိကြီးသားနိုင်ငံကြားရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေဟာပြန်ထွက်ဆပြုလာပါတယ်ကာယကကာလအဖြစ်လက်ပတ်နေတဲ့စက်မှုလုပ်ငန်းတွေဟာစီးအုပ်ချုပ်ရေးကြောင့်ရပ်တန့်သွားကြောင်းပြည်တော်စုလွတ်တော်စီးပွားရေးအကြံပေးလုပ်ခဲ့သူဥဇော်ဖေဝင်းကပြောပါတယ်
လေရီကလာပြီးတော့အလုံးလုံးကြတဲ့အလုပ်သမားတွေပေါ့နော်အဲ့ဒီအလုပ်သမားတွေကလည်းပဲပြန်ကုန်နေဆိုတော့စီးပွားရေးလုပ်ငန်းတွေကတော့ရပိုက်ရတာတော်တော်ခက်သွားတဲ့အတွက်ကြောင့်မို့လို့တိုက်ကြီးရဲ့စီးပွားရေးချိန်တွေသူသဖြင့်ပေါ့နော်စက်မှုကန်တာနဲ့ကုန်တော်ရေးကန်တာအစသဖြင့်ပေါ့အဲ့လိုဟာမျိုးတွေမှာတော့တော်တော်ကိုကြိတ်ကြိုက်နိုင်စရာအကြောင်းရှိတယ်လို့မြင်ပါတယ
်ဒီအပိုင်းတွင်စားအုံးစီဈေးဟာ200ခန့်လုံးစံဈေးကမြို့ကြီးတွေမှာ400ခန့်လုံးပမော်နဲ့ပူတာအုံးမှာတော့3500ခန့်လုံးအထိတက်သွားကြောင်းWFP ကပေါ်ပြထားပါတယ်။လောင်စာစီးဈေးကလည်း1500ခန့်လုံးကနေ3300ခန့်လုံးထိတက်သွားပါတယ်။ကိုဗစ်ကရောဂါကာလကလေးကဝင်ငွေထောက်ငွေညော့သွားတဲ့မြန်မာပြည်သူတွေဟာအာဏာသိမ်းနောက်ဆက်တွဲစီးပွားရေးပြဿနာကြောင့်တကယ့်ကိုစိုးရိမ်စရာရှိလာကြောင်း WFP ရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါ။စီးအာဏာသိမ်းမှုအောက်မှာဒဏ္ဍာရီလုံးရဲ့စီးပွားရေးအခြေအနေကိုရေးရှည်ညွှန်ကြည့်မယ်ဆိုရင်အစိုးရဘက်ကဥတည်နေပြီးစစ်တပ်ကတော့အရင်တိုင်းသူတို့ရဲ့စီးပွားရေးတွေရှင်းတန်နိုင်မယ့်နည်းလမ်းကိုပဲပြန်သွားဖို့ရွေးချယ်လိုက်မယ်လို့စီးပွားရေးပညာရှင်တချို့ကပြောပါတယ်ခင်ဗျ